နှစ်ပေါင်း188နှစ်တန်းရှိဖြစ်တဲ့ဗြိတိန်ခီးသွားလုပ်ငန်းကုမ္ပဏီသမတ်စကော့ဟာငွေကြေးခက်ခဲတွေကြောင့်ပြိုလဲသွားပြီးတဲ့နောက်ကမ္ဘာ့ဘက်မှအားလည်းခီးသွား6သိန်းကျော်ရဲ့ခီးစဉ်တွေအခုတင်လာနေမှာဖြတ်သိမ်းခဲ့ရပါတယ်။ကုမ္ပဏီဒီဝါရီခါနဲ့အရေးကိုဖတ်ဆင်နိုင်မှုအတွက်ဒေါ်လာတန်150ရေးဖို့လိုအပ်တယ်ဆိုပြီးတော့ပြီးခဲ့တဲ့တောက်ချာနေ့ကပြောခဲ့သလိုပဲဒီသတင်းပတ်ရက်ပြည့်ရက်အတွက်မှာလည်းကုမ္ပဏီကိုပြန်ပြီးတော့ဖတ်ဆင်နိုင်မှုအတွက်ရှယ်ယာဝင်တွေချင်းွေပေးသူတွေနဲ့ဆွေးနွေးခဲ့ပါသေးတယ်။သမတ်စကော့ကုမ္ပဏီအခုလိုပြိုလဲတာမဟုတ်လို့သူ့ရဲ့ကုမ္ပဏီရဲ့လေကြောင်းစီစဉ်တွေဖျက်ခဲ့ရတယ်လို့ဗြိတိန်လေကြောင်းထင်းထင်းအာဏာပိုင်ကပြောပါတယ်။ဒါပြင်ဗြိတိန်နိုင်ငံတွင်းကဝန်ထမ်း9000အပါဝင်နိုင်ငံပေါင်း16နိုင်ငံမှာရှိတဲ့ဝန်ထမ်း2000ကျော်အလုပ်လုပ်နေဖြစ်သွားပါတယ်။ကုမ္ပဏီရဲ့ခီးသွွားလုပ်ငန်းတွေဟာပြီးခဲ့တဲ့လအတန်ငယ်တွေကကျဆင်းလာတာကြောင့်အခုလိုမျိုးကုမ္ပဏီပြည့်ရတဲ့အထိဖြစ်ရတယ်လို့ကုမ္ပဏီဘက်ကပြောပါတယ်။ EU ကနေပြီးတော့ဗြိတိန်ခွဲထွက်မှုလုပ်ငန်းစဉ်မရေမရာဖြစ်မှုကလုပ်ငန်းတွေကျဆင်းရတဲ့အဓိကချက်ဖြစ်တယ်လို့လည်းဆိုပါတယ်။ကုမ္ပဏီဝန်ဆောင်မှုပြီးနေတဲ့နိုင်ငံသားရောက်နေတဲ့ခီးတဲ့35000ကျော်ပြန်ခေါ်ရေးဟာဗြိတိန်နိုင်ငံတမိုင်းမှာဆိုရင်တော့ဒီစစ်ပွဲကာလမဟုတ်တဲ့အချိန်မှာကိုယ့်ရဲ့နိုင်ငံသားတွေကိုအပြုံလိုက်ပြန်ခေါ်တာဒါအကြီးဆုံးဖြစ်စင်တယ်လို့ British ကဆူရကပြောပါတယ်ဗြိတိန်ခီးသွားတွေကိုပြန်ခေါ်မှုတွေကိုအခုတနင်္လာနေ့နှောင်းပိုင်းမှာစတင်မှာဖြစ်ပါတယ်အဲ့ဒီအတွက်လေယာဉ်စီစဉ်နေပြီးတော့ပြန်ခေါ်ဖို့လုပ်ငန်းဟာတရင်နှစ်ပတ်ကြာလိမ့်မယ်လို့ဗြိတိန်ဒီကြောင်းအာဏာပိုင်ကခန့်မှန်းထားကြပါတယ်ခင်ဗျ